Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ26ရက်တောက်ချာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနောင်လပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိငီထိုင်းနဲ့အတူကြီးညာပေးသွားမှာပါ American ပြည်ထောင်စု Federal ဆွေးနွေးဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေကို online ကနေ cyber attack မှုလုပ်ပြီးခိုးယူခဲ့တဲ့နောက်ကွယ်မှာတရုတ်နိုင်ငံပါတယ်လို့ American take down ထောက်လိုင်းအကြီးအကဲတူကပြောဆိုလိုက်တာနောက်ဒီမြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးရောဂါကူးစက်ခံရသူအရေအတွက်900လောက်အထိရှိလာပြီးလွန်ခဲ့တဲ့အပတ်အတွင်းလူပေါင်း40လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေနောက်ပတ်သက်တဲ့နောက်ဆုံးရသတင်းလွှာတွေကိုတင်ပြပေးတော့ရှိပါတယ်နလဖိုင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေကတော့ပုံမှန်436ပြင်ဆင်ရေးဟာလွတ်တော်အတွင်းမှာခွဲဆုံးပြတ်ပြီးမအောင်မြင်ဖြစ်ခဲ့တဲ့နောက်ပိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆိုရင်လွတ်တော်ပြင်ပနည်းနဲ့ကြိုးပမ်းဖို့အခြေအနေဖြစ်လာတယ်လို့တိုင်းရင်းသားကောင်ဆောင်တွေကသုံးသပ်ပါတယ်
။ကျွန်တော်တို့တိုင်းပါလနဲ့ကအဖွဲ့ကြီးကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်အတွင်းကနေပြင်ဖို့ခင်လာမရှိဘူးမဖြစ်နိုင်ဘူးလို့ကျွန်တော်ပြောနေကြတယ်။
ဘုံမကြီးခွန်အောက်ကပြောခဲ့တာပါ။ဒီနောက်ပိုင်းမှာတော့ရခိုင်ပြည်နယ်အတွင်းကကြေးရွာတွေမှာမိုးကြီးရေချမ်းမှုတွေဖြစ်နေတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မတင်ကြီးထိုက်လို့ကြီးညာပေးမှာပါရှင်။
American Bureau of Federal ဆွေးနွေးဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေကို online ကနေ cyber တိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့နောက်ကွယ်မှာတရုတ်နိုင်ငံပါဝင်တယ်လို့တင်ပြရှိကြောင်း American ထိတ်တန့်ထောက်လိုင်းအကြီးအကဲတူကမနေ့ကပြောဆိုလိုက်ပါတယ်။ cyber တိုက်ခိုက်မှုနဲ့ပတ်သက်လို့အမျိုးသားထောက်လိုင်းအဖွဲ့ညွှန်ကြားရေးမှူး James Clapper အနေနဲ့အခုလိုပြောကြားလိုက်တာဟာ American ထိတ်တန့်တာဝန်ရှိသူတယောက်အနေနဲ့တရုတ်နိုင်ငံအပေါ်ပထမဆုံးအကြိမ်တိုက်ရိုက်ဆွဆွဲပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့တော်တော်ခက်ခဲလုပ်ခဲ့ရတယ်လို့လည်း Washington မှာပြုလုပ်တဲ့ထောက်လိုင်းဆိုင်ရာအစည်းအဝေးတွင် Mr. Clapper ကပြောဆိုခဲ့ပါတယ်။ American ဆွေးနွေးအနေနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အချိန်ထဲမှာ Mr. Clapper ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသူ့ရဲ့ယုံကလည်းအဲ့လိုပြောဆိုခဲ့တယ်ဆိုတာဟုတ်မှန်ကြောင်းအတည်ပြုပေးခဲ့ပါတယ်။ OPM လို့ခေါ်တဲ့ American ဆွေးနွေးဝန်ထမ်းတွေရဲ့ကိုယ်ရေးချက်လက်တွေစီမံခန့်ခွဲတဲ့ဌာနကို Cyber တိုက်ခိုက်မှုပြုလုပ်ခဲ့တာနဲ့ပတ်သက်လို့တရုတ်နိုင်ငံပေါ် American အနေနဲ့တိုက်ရိုက်ဆွဆွဲခဲ့တာမျိုးမရှိပေမဲ့တရုတ်ဘက်ကကျူးလွန်ခဲ့တယ်ဆိုတဲ့အချက်လက်တွေကိုပိုတွေ့လာနေရကြောင်း American ဘက်ကအရာရှိတော်များများကပြောဆိုပါရခင်ဗျာ။
တရုတ်အစိုးရဟာလူခွင့်ရချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်နဲ့အစဉ်တစိုက်လှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆွဆွဲပြောဆိုလိုက်ပါတယ်။တရုတ်တို့ဘက်ကလည်းအမေရိကန်အစိုးရဟာလူခွင့်ရချိုးဖောက်မှုတွေကိုစိုးစိုးဝါဝါတိုးပြီးလှုပ်လာတယ်လို့ပြန်လည်ပြီးအစီရင်ခံစာထုတ်ပါတယ်။ကြာသာပတင်းတွေကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနကကွန်ဂရက်လွှတ်တော်ကိုတင်သွင်းတဲ့2014ခုနှစ်အတွက်နိုင်ငံတကာလူခွင့်ရအခြေအနေဆိုင်ရာအစီရင်ခံစာမှာတရုတ်အစိုးရရဲ့လူခွင့်ရချိုးဖောက်မှုတွေကိုဆွဆွဲပြစ်တင်ထားတာဖြစ်ပါတယ်။တရုတ်အစိုးရဟာတက်ကြွလှုပ်ရှားသူတွေနဲ့အစိုးရကိုဝေဖန်သူတွေကိုထောင်သွင်းအကျဉ်းချတာလူနည်းစုတိုင်းရင်းသားတွေကိုဖိနှိပ်တာတွေနောက်စင်စါတီးဖြတ်မှုနဲ့တရုတ်ကွန်မြူနစ်ပါတီရင်းကြဲကြဲပြန့်ပြန့်ဖြစ်နေတဲ့အာဂရိလိုက်မှုတွေအပါအဝင်တရုတ်နိုင်ငံတွင်းကအခွင့်အရေးချိုးဖောက်မှုတွေကိုစာမျက်နှာ148မျက်နှာရှိတဲ့အစီရင်ခံစာမှာမိမောင်းထိုးဖော်ပြထားပါတယ်အမေရိကန်ရဲ့အစီရင်ခံစာကိုလက်တုံ့ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့တရုတ်တို့ရဲ့လူခွင့်ရေးဆိုင်ရာအစီရင်ခံစာမှာတော့အမေရိကန်တို့ဟာနိုင်ငံတွင်းမှာတနက်တွေပြန့်နှံ့နေတာကြောင့်ချင်းချောက်ခံရပြီးမကြာခဏဆိုသလိုအကြမ်းဖက်မှုခင်းတွေပေါ်ပေါက်နေတာဟာဆိုရင်နိုင်ငံသားတွေရဲ့အခွင့်အရေးကိုချင်းချောက်ခံရမှုဖြစ်တယ်လို့ဖော်ပြလိုက်ပါတယ်။ဒါ့အပြင်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အကြမ်းဖက်သမားလူတန်းတရာရှိသူတွေကိုနှိပ်စက်မှုအစိုးရရဲ့ထောက်လှမ်းရေးအစီအစဉ်နဲ့ရဲတွေအင်အားအလွန်အကျွံအသုံးပြုမှုတွေလူနည်းစုတိုင်းရင်းသားတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးလဲတရုတ်တို့ကသူတို့ရဲ့အစီရင်ခံစာမှာရည်ညွှန်းဖော်ပြထားပါတယ်အမေရိကန်နဲ့တရုတ်ကြားပြစ်တင်ဝေဖန်မှုတွေထက်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ကြရေးကိုအဓိကထားဆွေးနွေးခဲ့ကြတာပါလို့ကြေညာခဲ့တဲ့နိုင်ငံကြီးတဲ့အရာရှိကြီးတွေရဲ့ဝါရှင်တန်မြို့တော်ကနှစ်ပတ်လည်အစည်းအဝေးအပြီးရပ်ပိုင်းအတွင်းမှာပဲအမေရိကန်နဲ့တရုတ်တို့ရဲ့လူခွင့်ရေးဆိုင်ရာအစီရင်ခံစာတွေထွက်ပေါ်လာတာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးရောဂါကူးစက်ခံရသူအရေအတွက်9000ကျော်ကနေ9000လောက်ထိရှိလာပြီးလွန်ခဲ့တဲ့အပတ်အတွင်းလူပေါင်း40လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကူးကပ်ပြီး AP သတင်းမှာဖော်ပြထားပါတယ်။ချင်းကားတဆင့်သွေးလွန်တုပ်ကွေးရောဂါကူးစက်ခံရမှုကိုအသက်15နှစ်အောက်ကလေးငယ်တွေမှာအများဆုံးတွေ့ရပြီးအထူးသဖြင့်အသက်3နှစ်နဲ့9နှစ်အရွယ်ကလေးတွေမှာအဖြစ်များတာကိုတွေ့ရပါတယ်။ဒါမှမလဲအခုခါမှာလူကြီးချို့မှာပါဒီသွေးလွန်တုပ်ကွေးရောဂါဖြစ်ပွားလာတာကိုတွေ့လာရတာကြောင့်ဒါဟာအသက်အရွယ်မကြီးရာသီမကြီးဖြစ်ပွားနိုင်တယ်ဆိုတာကိုသတိထားဖို့ကျန်းမာရေးအရာရှိတွေကသတိပေးပြောဆိုပါရယ်ချင်ပေါ်များတဲ့ဒေသချို့မှာနေထိုင်တဲ့အသက်3နှစ်ကနေ15နှစ်အရွယ်ကလေးတွေမှာဒီရောဂါကြီးဖြစ်နိုင်ခြေပိုများပြီးလူကြီးတွေမှာတော့ရောဂါနှုံး ဖြစ်ပွားနှုန်းနည်းပါတယ်။ကမ္ဘာ့ဘူပိုင်းဒေသနဲ့အဲ့ဒီအနီးအနားကဝန်းကျင်ဒေသတွေမှာနေထိုင်တဲ့လူပေါင်း90ကနေ100ကျားဦးရေဟာနှစ်စဉ်နှစ်တိုင်းချင်းကားတဆင့်ကူးစက်တဲ့ဒီသွေးလွန်တုပ်ကွေးရောဂါကူးစက်မှုကိုရင်ဆိုင်နေကြရတာပါ။ဒီရောဂါဖြစ်ပွားရင်3ရက်ကနေ14ရက်အထိကြာပေမဲ့အများအားဖြင့်4ရက်ကနေ9ရက်လောက်အထိကြာပါတယ်။မြန်မာနိုင်ငံမှာတော့မိုးရာသီဖြစ်တဲ့ဇွန်လကနေစက်တင်ဘာလအတွင်းဒီသွေးလွန်တုပ်ကွေးရောဂါအဖြစ်များလေရှိပါတယ်ခင်ဗျာ
။အိန္ဒိယအနောက်ပိုင်းပြည်နယ်ဂူဂျရက်ရေကြီးမှုမှာတော့အမရီလီခရိုင်အခြေအနေဆိုးဝါးဆုံးဖြစ်ပြီးလူပေါင်း34ဦးတို့သေဆုံးခဲ့ကြရပြီဖြစ်ပါတယ်။ဂူဂျရက်ပြည်နယ်ရှွာဝါရှရတာဒေသမှာမုတ်တုံမှုအလွန်အကျွံရွာသွန်းတာကြောင့်မြေနိမ့်ဒေသတွေရေကြီးရေလျှံမှုနဲ့ကြုံတွေ့နေကြရတာဖြစ်ပါတယ်။အမရီလီခရိုင်တွင်းကဘာစကာမြို့မှာဆိုရင်မနေ့တုန်းကမိုးရေချိန်28လက်မထိရွာသွန်းခဲ့တာကြောင့်မို့လို့ရေကြီးရေလျှံခဲ့တာမှာအိမ်တွေဈေးဆိုင်တွေပျက်စီးခဲ့တယ်လို့လျှက်စစ်မှီလည်းပြတ်တောက်ခဲ့ပါတယ်။တံတားတွေပြိုကျလို့လမ်းပန်းဆက်သွယ်ရေးပြတ်တောက်ခဲ့ပါတယ်။ဘာဂါဆရာမြို့မှာလျှက်စစ်မှီနဲ့မိုဘိုင်းဆက်သွယ်ရေးပြတ်တောက်သွားတာနာရီ30ကျော်ရှိနေပြီဖြစ်ပြီးအခြေခံရိက္ခာဖြစ်တဲ့ရေနဲ့နွားနို့လည်းပြတ်လာတာကြောင့်ဒေသခံတွေအတော်လေးခက်ခဲနေကြပါတယ်။ရေကြီးနာကြောင့်မြို့ကလုံးဝပျက်စီးနေပြီးအာဏာပိုင်တို့ဘက်ကအကူအညီမရဘူးလို့လည်းဒေသခံတို့ကပြောပါရယ်။မနေ့တုန်းကတော့ဂူဂျရက်ပြည်နယ်ဝန်ကြီးချုပ်ကခရိုင်တာဝန်ခံတွေနဲ့တွေ့ဆုံပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ဖို့မိန့်ပေးထားပါတယ်။လျှက်စင်ပြီးမကြခင်ပြန်ရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကအမှတ်ခံထားပြီးရေကြီးမှုတန်ခံရသူတွေကိုယာနှုံးဖြင့်ရောချေးပေးမယ်လို့လည်းကြေညာခဲ့ပါရယ်ရှင်။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
သောကြောင့်ညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါရယ်ပြည်သက်နိုင်ငံကဆက်ယုံတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့သည်လို့တမရရှိသူတို့ကထိမ့်သိမ်းထားလိုက်နိုင်ပြီဖြစ်ကြောင်းပြည်သက်သမရဖရန်ဆွာအွန်လိုင်းကပြောပါရယ်ပြည်သက်နိုင်ငံတောင်ပိုင်းကလီယွန်းမြို့စင်ကြေဘုံမှာရှိတဲ့ဆက်ယုံမှာဒီတိုက်ခိုက်မှုဖြစ်ခဲ့တာပါဆက်ယုံဝင်ဝဂိတ်ဂါဝါမှာအာရဗစ်ဘာသာစကားနဲ့ရေးထားတဲ့အလံဒါမှမဟုတ်စာတမ်းနဲ့ဒူလူတူရဲ့ခေါင်းကိုဒီကနေ့မှချိန်ဆထားတယ်လို့သတင်းတွေမှာဖော်ပြပါရယ်မစ္စတာအွန်လိုင်းကဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာတမရရှိစရာမလိုဘူးလို့ဒီ Brussels မှာကျင်းပနေတဲ့ဥရောပတမကထိပ်သီးညီလာခံကမထွက်ခွာမီမှာပြောဆိုခဲ့ပါတယ်ဒေသစံတော်ချိန်မနက်စံတိုင်းလောက်မှာဖြစ်ပွားတဲ့ဒီတိုက်ခိုက်မှုအတွင်းလူနှုတ်ဦးထက်မနေတန်ရာရခဲ့တယ်လို့လည်းသမရအွန်လိုင်းကပြောပါတယ်ခင်ဗျာ
တူရကီနယ်စပ်နဲ့ကတ်ရဲ့ခတ်လူမျိုးတွေထိန်းချုပ်ထားတဲ့ Syria နိုင်ငံတဲကကိုဘာနီမျိုးကိုထိုးစစ်ဆင်နေတဲ့ IS စစ်သွေးကြတွေဟာအဲ့ဒီမျိုးရင်းနဲ့အနီးတစ်ဝိုက်မှာလူ150လောက်ကိုတပ်ဖြတ်ခဲ့တယ်လို့ Syria အရေးလေးလာစောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဂျာသာပရင်းနဲ့မနက်ပိုင်းမှာခတ်တပ်ဖွဲ့ဝင်အယောင်ဆောင်ထားတဲ့ ISIS စစ်သွေးကြတချို့ကကားဘုံဖောက်ပြီးသူတို့ရဲ့ထိုးစစ်ကိုစတင်ခဲ့ပါတယ်။ဗြိတိန်ချင်းဆိုင် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အကြီးအကဲ Rami Adel Rahan ကတောက်ချာနေအစောပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ VOA ကပြောပါတယ်။ကိုဘာနီမျိုးရင်းကနေရာ3ခုမှာ ISIS စစ်သွေးကြတွေပိတ်မိနေပြီးဒါဇင်နဲ့ချီတဲ့ IS စစ်သွေးကြတွေလည်းတည်ဆုံခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်ကစတင်တဲ့ဆီးရီးယားနိုင်ငံကပြိပခါတွေအတွင်းခုတစ်ချိန်ဟာဒုတိယအချိန်မြောက်လူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုကြီးဖြစ်တယ်လို့ဗြိတိန်အခြေစိုက်အဖွဲ့ကပြောပါတယ်။ဩဂုတ်လတွင်ဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုအတွင်းမှာတော့ဆီးရီးယားအရှေ့ဘက်က ASIAT မျိုးနယ်စုဝင်900လောက်ကို ISIS အစွန်းရောက်တွေကတပ်ဖြတ်ခဲ့ပါတယ်ရှင်။
ဆိုမာလီယာနိုင်ငံတောင်ပိုင်းလေကုံမြို့ကအာဖရိကတမကငင်းချင်းထိန်းတက်ရဲ့အခြေဆိုင်စခန်းတစ်ခုကိုအယ်ရှာဘက်စစ်သေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။တောက်ကြောင်ဒီအစောပိုင်းမှာပဲဒီစခန်းတွင်းကိုစစ်သေးကြော်တွေကအသေးခံကားဘုံခွဲတိုက်ခိုက်ပြီးနောက်အပြန်အလှန်ပစ်ခတ်ခဲ့ကြတာဖြစ်ပါတယ်။အပြန်အလှန်ပစ်ခတ်မှုကအနည်းဆုံး3နာရီလောက်ကြာမြင့်ခဲ့တယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်။ဒီ3နာရီအနည်းဆုံး3နာရီလောက်ကြာမြင့်ခဲ့တဲ့ဒီတိုက်ခိုက်မှုမှာဘလောက်အထိတည်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတိုက်ခိုက်မှုကတော့ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့ Islam တို့ရဲ့ Ramadan ဥပုသ်လအတွင်း El Shabat တို့ရဲ့တိုက်ခိုက်မှုတွေကနောက်ဆုံးထွက်ပေါ်လာတဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ပါရယ်ခင်ဗျာ
ဘာရွန်ဒီမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကနေခိုလုံခွင့်ရဖို့အတွက်အနည်းဆုံးကျောင်းသား100လောက်ဘာရွန်ဒီကအမေရိကန်တန်ယုံပိုင်နဲ့အတွင်းကိုဂျာသာပရင်းနေမှာချိုးဖောက်ဝင်ရောက်ခဲ့ကြပါတယ်ဘာရွန်ဒီသမ္မတကတတိယကျင်းယာရုတတံအတွက်ဝင်ရောက်ရှင်းပြမယ်လို့ကြေညာခဲ့ချိန်အေဘီလာကဆလို့အကြမ်းဖက်မှုတွေပေါ်ပေါက်နေတာပါတန်ယုံရဲ့ကားရန်နာရနေရာမှာကျောင်းသားတွေငြင်းငြင်းချမ်းချမ်းရှိနေတယ်လို့အမေရိကန်တန်ယုံကပြောဆိုထားပါတယ်ဘာရွန်ဒီအစိုးရကပြီးခဲ့တဲ့အေဗီလာတက္ကသိုလ်ကိုပိတ်လိုက်ခြင်းကစလို့ကျောင်းသားတွေဟာတန်ယုံဝင်အပြင်ဘက်မှာသတင်းပတ်တွေနဲ့ချီပြီးစခန်းချနေထိုင်ခဲ့ကြတာပါ။သမ္မတပီရာကူရူ ကူရွန်ဇီဇာကတတိယအကြိမ်သက်တမ်းကိုထပ်မံရှင်ပြိုင်မှုအတွက်အီဘီလာဂုံပိုင်းမှာကြေညာခဲ့ပြီးနောက်မှာပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံဟာမတိမငြိမ်ဖြစ်ခဲ့ရပြီးဒီအပိုင်းတွေအတွင်းမှာပဲမြို့တော်ဘူဂျန်ပူရာမှာလည်းဘုံကွဲလို့လူအတော်များများဒဏ်ရာရရှိခဲ့ပါတယ်။နိုင်ငံကနေထွက်ပြေးသွားပြီးသမရကူရွန်ဇီဇာရွေးကောက်ပွဲထပ်ဝင်မယ့်အပေါ်မှာရှုတ်ချပြောဆိုခဲ့တဲ့ဘာရွန်ဒီရဲ့ဒုတိယမြောက်ဒုတိယသမရဂါဗီဆာရာဖာကီရီကတော့အခုဘယ်လ်ဂျီယံနိုင်ငံမှာရှိနေတယ်လို့ယူဆရပါတယ်။ပထမမြောက်ဒုတိယသမရကတော့ဘာရွန်ဒီမှာဆက်ပြီးရှိနေတယ်လို့ဘာရွန်ဒီရဲ့မြို့တော်မှာကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းတောက်အက်ဒဝတ်ရဝန်ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။ပထမအဆုံးနားဆင်ရမှာတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေဟာတိုးတက်မှုရှိရဆိုပေမဲ့ရခိုင်ပြည်နယ်ကိစ္စမှာတော့နောက်ပြန်ဆွဲနေတဲ့အခြေအနေရှိရလို့အမေရိကန်နိုင်ငံကြီးဌာနရဲ့နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်တဲ့လူအခွင့်အရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာနိုင်ငံရေးအကျဉ်းသားအများအပြားကိုပြန်လွှတ်ပေးတာအကျဉ်းထောင်အခြေအနေတွေတိုးတက်အောင်လုပ်ပေးတာအပြစ်ခတ်ရစဲရေးတွေကိုလှုပ်ဆောင်လာတာတွေရှိပေမဲ့ရခိုင်ပြည်နယ်ကဗဟိုနဲ့ဒေသဆိုင်ရာအစိုးရတွေကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းကိုအပြင်းအထန်ကန့်ကွက်တာမျိုးအကြမ်းဖက်ခွဲခြားဆက်ဆံမှုတွေရဲ့အရင်းခံအကြောင်းရင်းတွေကိုဖြေရှင်းဖို့မလုပ်တော့ပဲလို့အစီရင်ခံစာမှာထောက်ပြထားပါတယ်ဒီအချက်နဲ့ပတ်သက်လို့မြန်မာအစိုးရတမရယုံပြောခွင့်ရသူဦးဇော်ထေကအခုလိုတုံ့ပြန်ပါတယ
်ဒီကြေညာကဥဒိန်ဆိုင်ဆိုတာလက်ထက်မှာဖြစ်ပေါ်လာတာဖြစ်တော်လဲပဲဟိုးအစီအစဉ်နှစ်ပေါင်းများစွာခရရတိုင်းတည်ရှိခဲ့တယ်ပေါ့ကျေအများကြီးခြေပြနှဆိုင်နဲ့နောက်ခံကြောင်းရတယ်ရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ကနေပြညာချင်းဖြည့်ဆင်းလို့မရတော့လို့ဝတိပခအလွန်ပေါ့နော်လူဖွဲ့ပြီးနှစ်ရက်ကိုပေါင်းစည်းစီဆိုပြီးတော့ချက်ချင်းလုံးလုံးမရဘူးပေါ့နော်လုံးလုံးမရတော့ကျွန်တော်တို့ကအဓိကအခြေခံကြောင်းတရားတွေဖြစ်တဲ့ဒီအများကြီးကျမကြီးပေါ့နော်စင်ရံနံပါတ်မှုနောက်ငွန့်ချနေတဲ့ပြဿနာတွေပေါ့ဒါတွေအကုန်လုံးကိုချုပ်ငုံပြီးတော့ရှင်းရတဲ့အတွက်အချိန်တစ်ခုတော့လိုပါတယ
်ဒါအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့နိုင်ငံမဲ့မွတ်စလင်လူနည်းစုကိုတန်းတူညီမျှအပြည့်အဝနိုင်ငံသားဖြစ်ခွင့်ပေးဖို့မျှတတဲ့လုပ်ငန်းစဉ်တစ်ခုကိုအစိုးရကချမှတ်ထားတာမျိုးမရှိဘူးလို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့လူအခွင့်ရေးအစီရင်ခံစာမှာထောက်ပြပါတယ်ဒါနဲ့ပတ်သက်ပြီးဦးစော်ထေကအခုလိုတုံ့ပြန်ပါတယ်
လာလို့ကျွန်တော်တို့နိုင်ငံမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်လို့1982ခုနှစ်နိုင်ငံသားဥပဒေရှိတယ်။အဲဒါနဲ့ပတ်သက်ပြီးတော့လွတ်တော်မှာပဲတင်ပြဆွေးနွေးပြီးဒီဥပဒေကိုမပြင်ဘူး။အစိုးရအနေနဲ့လည်းနိုင်ငံသားဖြစ်ခွင့်ကိုကျွန်တော်တို့ကညှင်းပယ်တာမဟုတ်ဘူး။သို့တော့ပြေးမယ်။82ခုနှစ်နိုင်ငံသားဥပဒေနဲ့ညီမှာပြေးမယ်။အဲဒီပုံမှာကျွန်တော်တို့ကဘာတွေကြုံနေလဲဆိုတော့ verification process ပေါ့နော်။အဲဒီတော့ဒီတန်းစီပေါ်အဖွဲ့အစည်းတွေရှိတယ်သူတို့တွေကနေပြီးတော့ဒီဘင်္ဂါလီတွေကိုနိုင်ငံသားစီစီရေးလုပ်ငန်းတွေမှာမပါဝင်အောင်ပေါ့နောက်ထိုးပင့်ကိုလုပ်နေတာရှိတယ်အထူးသဖြင့်လူခွေရေးနဲ့ဆက်ဆက်အကြောင်းပြပြီးတော့ပေါ့နော်ဒီရာဘူဖီအားပေးခြင်းဟာတခါတရံမှာဘာဖြစ်လဲဆိုတော့တည်တွင်းမှာပဋိပက္ခတွေပြန်ပြီးတော့အချိန်ညှင်လာသေးတယ
်တခါမြန်မာနိုင်ငံတွင်းကပဋိပက္ခဖြစ်နေတဲ့ဒေသတွေမှာလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေအပါအဝင်နိုင်ငံရေးပြောကနဲ့ဖမ်းဆီးတာတွေအကျင့်ပြတ်ခြားစားမှုစတာတွေကိုဒေသခံအာဏာပိုင်တွေကကျူးလွန်နေပေမဲ့ဒါကိုဖော်ထုတ်အရေးယူတာမျိုးအားနည်းနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ဒီအချက်ပေါ်မှာလည်းသမရာယုံပြောခွင့်ရသူဦးစိုထေကအခုလိုတုံ့ပြန်ပါတယ
်သမရာကြီးဦးသိန်းစိန်လက်ထက်မှာဟိုတရားဝင်စိုးမိုးရေးအချက်အောင်လည်းလုပ်ပြီးကြိုးပမ်းနေတယ်ပေါ့နော်ဒီလိုဒီအချိန်မှာတပ်မတော်ကမဟုတ်မမှန်လှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုရင်လည်းဟိုအစိုးရကရောတပ်မတော်ခေါင်းဆောင်တွေကရောကဘာတွေမှရှိဘူးเนาะကျွန်တော်တို့ကသိရင်အရေးယူပါတယ်အဲဒီပေါ်မှာတချို့တော့လူခွင့်ရေးဖွဲ့ပြီးတွေမှာဟိုမြန်မာနိုင်ငံနဲ့တခါမှမရောက်ဘူးမရောက်ဘူးပဲနဲ့အတေးရနေမင်းများကြီးနေတဲ့သတင်းချက်တည်းလည်းရှိတတ်တယ်ပေါ့เนาะအဲလိုမျိုးသတင်းချက်လက်တွေအဲ report တွေမှာပါတယ်ဆိုတာဒီတဲ့ကျွန်တော်တို့ဒီခုမြန်မာနိုင်ငံကနိုင်ငံတကာနဲ့စစ်လေမြတ်တဲ့ဆက်ဆံရေးကိုထူထောင်နေတယ်အဲတော့အစိုးရကစစ်စေးတပ်မတော်ကစစ်စေးဟုတ်ပါမှန်းလားလုပ်မယ်ဆိုရင်ကျွန်တော်တို့သက်ဆိုင်ရာခင်းကြောင်းရေးဖွဲ့စည်းတွေရှိပါတယ်အဲ့ဒါတွေနဲ့ဆက်သွယ်ပြီးတော့လုပ်သွားဖို့လိုသလိုကျွန်တော်တို့အစိုးရနဲ့ချုပ်စည်းတက်မလို့နေစည်းစည်းသတင်းချက်လက်တွေပေးပြီးတော့လုပ်တယ်ဆိုရင်ကျွန်တော်ဒါတွေကအရေးကြီးမှာပါသိရင်လည်းအရေးကြီးတယ်အခုဒါတွေမှာအားနည်းနေတယ်ဆိုတာကအဲ့ဒီဥပဒေဆောင်ရွက်မှုအားနည်းတယ်လို့ကျွန်တော်တို့ကမြင်တယ
်မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်သတင်းလွတ်လပ်ခွင့်လွတ်လပ်စွာစုဝေးခွင့်ဘာသာရေးကူးကွယ်ခွင့်နဲ့ရွှေပြောင်းသွားလာတာတွေပေါ်ကန့်သက်တာတွေဆက်ရှိနေပြီး အာဏာပိုင်တွေကဆက်ပြီးဖိနှိပ်ချုပ်ချယ်နေတော့ပဲလို့အမေရိကန်နိုင်ငံသားကြီးဝင်ထဏာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုငယ်ဝင်းအောင်ပြောပြသွားတာပါ။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့ပုံမှန်4-3-6ပြင်ဆင်ရေးဟာလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးမအောင်မမြင်ဖြစ်ခဲ့တဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်ဆိုရင်လွှတ်တော်ပြင်ပနည်းနဲ့ကြိုးပမ်းဖို့ဖြစ်လာပြီးလောလောဆယ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အတူဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲကတဆင့်ဆောင်ရွက်ရမယ့်အခြေအနေဖြစ်လာတယ်လို့တိုင်းရင်းသားကောင်းဆောင်တွေကသုံးသပ်ပါတယ်။နိုင်ငံရေးလေ့လာသူတူကလည်းလာမယ့်နိုင်ငံရေးအပြောင်းအလဲတွေအားလုံးဟာစစ်တပ်ကပြောင်းလဲခြင်းနဲ့အတိုင်းအတာတစ်ခုပဲဖြစ်နိုင်တယ်လို့ပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအမြင်သဘောထားတွေကိုကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်436ကိုပြင်ဆင်ဖို့အတွက်ပြည်ထောင်စုလွှတ်တော်မှ25ရက်နေ့ကမဲခွဲဆုံးဖြတ်ရမှာလုံလောက်တဲ့ထောက်ခံမှုမရတာကြောင့်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲရမှသာပြင်ဆင်နိုင်မယ်ဆိုတဲ့မူလအချက်အတိုင်းဆက်လက်တည်ရှိနေမှာဖြစ်ပါတဲ့လွှတ်တော်မှာတမရော့သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်တမရော့ရဲ့ထောက်ခံမှုမရသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေအတိုင်းဆက်လက်တည်ရှိနေတာလည်းဖြစ်ပါတဲ့ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ပြင်ပနည်းကိုကြိုးပမ်းဖို့ဖြစ်လာပြီးဒီအတွက်လူထုကလည်းစဉ်းစားဖို့လိုအပ်လာပြီလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်
ကျွန်တော်တို့တိုင်းပါလက်နက်ကိုင်အဖွဲ့ကြီးတကတော့ဖွဲ့စည်းပုံချေအောင်ဥပဒေကိုလွှတ်တော်အတွင်းကနေပြင်ဖို့ခွင့်လားမရှိဘူးမဖြစ်နိုင်ဘူးလို့ကျွန်တော်ပြောနေကြပါတယ်ဖွဲ့စည်းပုံချေအောင်ဥပဒေပြင်ဖို့ဆိုရင်လွှတ်တော်အပြင်ပါကတည်းကပြင်လို့ဖြစ်နိုင်တယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြတာပေါ့နော်ဒါကြောင့်ကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေကနေတဆင့်ကျွန်တော်တို့လွှတ်တော်အပြင်ပါကနေတဆင့်ဒီဖွဲ့စည်းပုံပြင်ရေးကိုပဲကျွန်တော်တို့ကကြိုးပမ်းရမှာပေါ့အခုချိန်နေတော့ဖြစ်လာလူတို့အနေနဲ့တခြားနိုင်ငံတွေစဉ်းစားဖို့လိုလာပြီပေါ့ဗျာကျွန်တော်ကြည့်တာက
NCCT ဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုဖို့အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးစာချုပ်အတည်ပြုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတရက်ကိုကျင်းပဖို့သဘောတူထားတာဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းထည့်သွင်းဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်။ Federal ပြည်ထောင်စုပါတီရဲ့ဒုဥက္ကဋ္ဌဦးစောသားမြင့်ကလည်းနိုင်ငံရေးဆွေးနွေးပွဲကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။
ငင်းချမ်းရနေသွားတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာသာလျှင်အဖွဲ့အစည်းအားလုံးသဘောတူညီတဲ့ရလဒ်ကိုရရှိမယ်။အဲဒီရလဒ်ပေါ်မှာမူတည်ပြီးတော့အခြေခံဥပဒေကိုကျွန်တော်တို့ကပြုပြင်သွားမယ်။အဲဖြည့်ဆွတ်သွားမယ်။အဲပယ်ချက်သွားမယ်။ရရှိလာတဲ့ရလဒ်သာလျှင်ကျွန်တော်ဆိုင်နိုင်ရဲ့အနာဂတ်ရှိရေးရလဒ်ဖြစ်တယ်လို့ကျွန်တော်ခန့်ယူတယ်
။ Federal ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းငင်းချမ်းရေးလုပ်ငန်းစဉ်ကပေါ်ထွက်လာမယ်။နိုင်ငံရေးဆွေးနွေးပွဲကတဆင့်ဖြစ်ပေါ်နိုင်တာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေကကြိုးစားဆောင်ရွက်နေကြောင်းဆက်ပြောပါတယ်။နိုင်ငံရေးလေလာသူဦးတန်းစိုးနိုင်ကတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရရွေးကောက်ပွဲပြီးချိန်မှာအပြောင်းအလဲတချို့ရှိနိုင်ပေမဲ့ဒီအပြောင်းအလဲတွေဟာစစ်တပ်ကလက်ခံတဲ့အတိုင်းအတာလောက်သာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။ဒီလာမယ့်ရွေးကောက်ပွဲမှာနော်သူသိစီအစိုးရအပြောင်းအလဲဖြစ်နိုင်ရဲ့နောက်တစ်ခုကကျွန်တော်တို့တက်ခိုင်ပုံရိပ်ရိပ်နဲ့စစ်တပ်ကစွမ်းမှုနေတဲ့တွတ်တော်ရဲ့အနေစာအကျိုးစားတစုံတရာအပြောင်းလဲရှိနေတယ်။နောက်တစ်ခုကတော့တိုင်းဒေသတွေနဲ့ပတ်သက်လို့နော် power sharing and economic sharing ဆိုတဲ့အသိစိတ်ရဲ့စကားကိုသူတို့ပုံဖော်ဖို့အတွက်ဒီနယ်ဝန်ကြီးချုပ်တွေဒေသဆိုင်ရာဝန်ကြီးချုပ်တွေကိုစစ်တပ်ဆိုင်ရာတွတ်တော်ကတွတ်တော်နေပြီးတော့အားအခွင့်တက်ရှိလာနိုင်တယ်။နောက်ပြီးတော့ခြေကဥတွေမှာပါတဲ့ဇာတ်တဲ့နဲ့ဖြစ်ကိုဒီကြောင်လည်းမလုပ်နိုင်ဘူးအဲ့တော့အပြောင်းလဲရှိတယ်ဒါပေမဲ့စစ်တပ်ကကြောင်လဲနေခြင်းနဲ့အတိုင်းအတာတစ်ခုတွင်ပဲအပြောင်းလဲရှိမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်
2010ရွေးကောက်ပွဲပြီးနောက်ဒီမိုကရေစီပေါ်ဆောင်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်လာခဲ့ရမှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ကြိုးဆိုခဲ့ကြပါတယ်။လောလောဆယ်ဒီမိုကရေစီနင်းကြဘူးလို့ဝေဖန်ထောက်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုမပြင်းစင်နိုင်တဲ့အပေါ်မှာတော့2015ရွေးကောက်ပွဲအပေါ်မှာပါတန်တရားတွေဖြစ်ပွားလာခဲ့ကြပါတယ်
။ကိုမိုးစောပြောပြသွားတာပါ။အခုတခါနောက်သတင်းတပုတ်အနေနဲ့တော်ရရှင်နေနားဆင်ရမှာတော့ဒီကနေ့ကြောက်ရောက်တဲ့အပီပီဆိုင်ရာမူရစ်ဆေးဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးအထိတ်အမှတ်ဖြစ်ရဲတပ်ဖွဲ့ကဖမ်းဆီးရမိရဲ့မူရစ်ဆေးဝါစုစုပေါင်းအမေရိကန်ဒေါ်လာ244တန်ကျော်တန်ဖိုးရှိရဲ့မူရစ်ဆေးဝါပေါင်းမျို ုးစုံကိုမိရှုဖြတ်စည်းခဲ့ပါတယ်။အရင်နှစ်တွေကထက်စာရင်မူရစေဝါတားဆီးနိုင်နေရေးလုပ်ငန်းတွေကိုအချိန်ဟုန်မြင့်ဆောင်ရွက်နေပါတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့မူရစေဝါတွေမိရှုဖြတ်စည်းရဲ့နေရာကိုကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ကိုစီသူကပြောပြပေးမှာပါရှင်။
2013ခုနှစ်ဇွန်လကနေ2014နှစ်စံပိုင်းအတွင်းဖမ်းဆီးရမိခဲ့တဲ့မူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါတွေကိုမိရှုဖြတ်စည်းခဲ့တဲ့ခန်းနာတွေကိုရန်ကုန်မန္တလေးတောင်ကြီးမြို့တွေမှာဒီကနေ့တပြိုင်တည်းပြုလုပ်ခဲ့တာပါဖမ်းဆီးရမိတဲ့ဘိန်းစိန်ဘိန်းပြူစိတ်ကြွဆေးပြားစိတ်ကြောက်တွေကိုမိရှုဖြတ်စည်းခဲ့တာပါတနင်္ဂနွေလုံးဖြတ်စည်းခဲ့တဲ့မူရစေဝါတံပိုးပမာဏကိုမူရစေဝါတာစီနေနေရဲတဖွဲ့ရဲမှုခင်မောင်သိန်းကအခုလိုပြောပါတယ
်အားလုံးကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးမှာအာမိရှုဖြတ်စည်းတဲ့မူရစေဝါစုပေါင်းပမာဏကအာမြန်မာကျပ်ငွေသန်းပေါင်း 3,600 ကျော်တယ်အမေရိကန်ဒေါ်လာနဲ့ဆိုရင်အဲအမေရိကန်ဒေါ်လာသန်းပေါင်း 155 သန်းကျော်နော်မိရှုဖြတ်စည်းရဲ့လာရုမန္တလေးရဲ့တောင်ကြီးရဲ့နော်ရန်ကုန်ရဲ့စုစုပေါင်းဒီနေ့မှာမိရှုဖြတ်စည်းတဲ့ဟိုပမာဏအားလုံးဆိုရင်မြန်မာကျပ်ငွေသန်းပေါင်း 2,600 သန်းကျော်နော်နောက်အမေရိကန်ဒေါ်လာနဲ့ဆိုရင်ဟိုအမေရိကန်ဒေါ်လာသန်းပေါင်း 244.65 သန်းရှိပါတယ်
ဒီကနေ့ဖြတ်စည်းခဲ့တဲ့ဖမ်းဆီးရမိမူရစေဝါအမေရိကန်ဒေါ်လာ244သန်းကျော်တန်ဖိုးရှိတဲ့မူရစေဝါတွေဟာမနစ်ကဖမ်းဆီးရမိခဲ့တဲ့မူရစေဝါတန်ဖိုးထက်အမေရိကန်ဒေါ်လာတန်းတရာကျော်ပိုပြီးများပြတယ်လို့မူရစေဝါတာစီနေနေရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှုကြီးမြင့်အောင်ကပြောပါတယ
်ဒီနေ့ကကျွန်တော်တို့ဟိုပင်လယ်ပြင်မှာပေါ့နော်ကော်တောင်းမြန်မာပင်လယ်ပြင်ထဲမှာမူရစေဝါအမြောက်အများဒီအက်ချစီ23သိန်း7000ကျော်မိလိုက်တဲ့ကိစ္စအတွက်တို့တက်များပြလာတာเนาะဖန်စီမှုအဲ့တော့ဘလောက်များလဲဆိုတော့ရန်ကုန်တိုင်းဒေသကြီးမှာတက်မနှစ်ကတည်းစရင်19စားလောက်ဒီနေ့တို့တက်ပြီးတော့တန်ဖိုးတွေဖြည့်ဆည်းလိုက်နိုင်ပါလား
ကုလသမဂ္ဂမူရစေဝါနဲ့ပြည်မှုဆိုင်ရာယုံ UNODC ရဲ့2014ခုနှစ်အစည်းအခမ်းအစာအရမြန်မာနိုင်ငံရဲ့ဘိန်းစိန်ထုတ်လုပ်မှုပမာဏဟာပြီးခဲ့တဲ့12နှစ်အတွင်းစရိတ်ကတသိန်းခွဲတိုးလာတယ်လို့အစည်းအခမ်းအစာမှာဖော်ပြထားပါတယ်ဒါ့အပြင်မြန်မာနိုင်ငံရဲ့မူရစေဝါရောင်းဝယ်မှုလက်ပတ်ငွေပမာဏဟာကမ္ဘာကြီးအမေရိကန်ဒေါ်လာတန်ပေါင်း 9,000 နီးပါးရှိတယ်လို့ UNODC ကထုတ်ပြန်ခဲ့မှုပါတယ်။မွေးစေဝါဖန်စီရရှိမှုအခြေအနေကတော့ခုနှစ်မှာတိုးတက်လာတယ်လို့ဒုတိယရဲမှုကြီးမြင့်အောင်ကဆက်ပြောပါတယ
်။လူရှိမှုများတယ်ဆိုတော့ဖန်စီမှုကလည်းအချိန်ဟုန်နဲ့ဆောင်ရွက်နေပါတယ်။ဒါကတော့ဘာကြောင့်များတော့ဆိုတော့အစီအမံပေါ်မှာပဲမူတည်ပါတယ်။နိုင်ငံတော်မှာလည်းခုတားဆီးနေနေအပိုင်းမှာလည်းအရင်က26ပဲခု50ထိတိုးထည့်သလိုပဲသက်ဆိုင်ရာဒေသတွေမှာရေးကြီးတဲ့ဒေသတွေမှာကျွန်တော်တို့စစ်စင်ရေးတွေအထူးစစ်စင်ရေးတွေတော့ရောက်ဆောင်ရွက်နေတာတွေရှိပါတယ်။ဒါကြောင့်မို့လဲတိုးတက်များပြားလာတာဖြစ်ပါတယ်။ဒါကတော့စီမံမှုပုံမတိုးတက်ကောင်းမွန်လာတဲ့သဘောရှိပါတယ်။အဲဒါကြောင့်ပါ။ကျွန်တော်တို့ကလည်းတက်နိုင်တယ်များလုပ်နေတာဖြစ်တဲ့အတွက်ကြောင့်မို့ပြည်သူလူထုပူးပေါင်းပါဝင်ဖို့ကိုပဲကျွန်တော်တို့ကဖိတ်ခေါ်ပါတယ်။ဒါဆိုရင်တော့ကျွန်တော်တို့အများအားဖြင့်အတိုင်းအတာတစ်ခုတည်းအောင်တိုးတက်ပြီးတော့ရှော့ချပေးနိုင်မယ်လို့ယုံကြည်ပါတယ်
။မြန်မာနိုင်ငံမှာ1999ခုနှစ်ကစပြီးတော့ဘိန်းဆိုင်ပြူးမှုရှော့ချရေးစီမံကိန်းကို15နှစ်စီမံကိန်းနဲ့ဆောင်ရွက်ခဲ့ပေမယ့်2008ခုနှစ်နောက်ပိုင်းဘိန်းဆိုင်ပြူးမှုပြန်ပြီးတော့တိုးတက်လာခဲ့တာကြောင့်ဘိန်းဆိုင်ပြူးမှုရှော့ချရေးစီမံကိန်းကို2019ခုနှစ်အထိတိုးပြီးတော့တတ်မှတ်ထားပါတယ်။ရင်းမာစီမံကိန်းကဲ့သို့သောဘိန်းဆိုင်ပြူးမှုရှော့ချရေးဘိန်းစားတို့တည်နှံဆိုင်ပြူးရေးမွေးစွာကုန်သွယ်မှုတားဆီးရေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့ဆောင်ရွက်နေပါတယ်ခင်ဗျာ။
ကိုစီသူပြပြပေးသွားတာပါအခုတော့မြန်မာနိုင်ငံအကျွမ်းမှာရေကြီးရေရှမ်းဖြစ်နေတဲ့သတင်းကိုနားဆင်ရမှာပါရခိုင်ပြည်နယ်ကမ်းရိုးတန်းဒေသမွန်ပြည်နယ်တနင်္လာရီတိုင်းကမ်းရိုးတန်းဒေသတွေမှာမိုးရေချိန်မြင့်တက်မယ်လို့မိုးလေဝသနဲ့ဇလားဗေဒကသတိပေးချက်တွေထုတ်ပြန်ပြီးတဲ့နောက်ရခိုင်ပြည်နယ်အကျွမ်းကကြေးရွာတွေမှာမိုးကြီးရေရှမ်းမှုတွေဖြစ်ပြီးလူနဲ့တိရစ္ဆာန်တွေဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်နေရပါတယ်မအေးမှာသတင်းပေးပို့ထားပါရှင်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အနီးတစ်ဝိုက်ကကျေးရွာဆယ်ရွာထက်မနည်းဟာမိုးရေကြီးမှုတွေကြောင့်အိမ်နဲ့နှိမ့်ယုတ်တာနဲ့ဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်နေရပါတယ်။ကြောက်တော်ဒေသခံတဦးကတော့ကြောက်တော်မြို့ထဲမှာတော့ရေကြီးမှုတွေရှိပေမဲ့ကျေးရွာတွေဘက်မှာတော့အိမ်နဲ့နှိမ့်ယုတ်မှုတွေပါရှိနေတယ်ဆိုပြီးအခုလိုပြောပါတယ
်။ဟောရော်တွေမှာတော့မြုပ်တယ်လို့ကြားပါတယ်။ရော်တွေတမားကြားတာတောင်ပေါင်းရော်တို့ခရပောင်းတို့ငတပောင်းတို့အဲ့လိုတော့ကြားပါတယ်။မြုပ်တယ်ကြားပါတယ်ငတပောင်းတို့ပုံနာရော်တို့တရဲအုပ်စုကြားတော့မြုပ်နေပြီလေ။အဲ့တော့မြို့ထဲမှာတော့ဟိုဟာရေတက်တာပဲရှိတယ
်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်မှုဦးကျော်လွင်ဦးကတော့မကြသေးခင်နှစ်ရက်ကပဲတတိပေးချက်တွေထုတ်ပြန်ခဲ့တဲ့အကြောင်းနဲ့ဒီကနေ့မိုးလေဝသတိုက်ထွာချက်အရ ရခိုင်ပြည်နယ်တနင်္သာရီမွန်အေအာရီကမ်းရိုးတန်းဒေသတွေမှာမိုးရေချိန်မြင့်မားနေတဲ့အကြောင်းအခုလိုပြောပါရယ
်မိုးရေလာအချိန်များတော့ဒီပြီးခဲ့တဲ့နှစ်ရက်သုံးရက်လောက်ကစပြီးတော့ဒီဒီမှာကမ်းရိုးတန်းတစ်ချောင်းမှဆိုလို့ချင်းမုတ်တုံတွေအားအလွန်ကောင်းနေတဲ့အချိန်ဟာဒီနေ့ဒီဇွန်လ26ရက်နေ့လောက်ဒီမုတ်တုံတွေဆက်လက်ပြီးတော့အားကောင်းနေတယ်ပေါ့နော်အကျိုးဆက်အနေနဲ့ကတော့ဒီရခိုင်ကမ်းရိုးတန်းဒီမြို့ဝကျွန်းပေါ်ကမ်းရိုးတန်းနဲ့မော်တလင်းသာရီကမ်းရိုးတန်းဒေသတွေမှာဆိုလို့ချင်းတော့24နာရီမိုးရေချိန်ပေါ်တရက်သွင်းမှုဒီ9လမှနေပြီး9လမှလောက်ကြာတဲ့ဟာဒီနေ့ဇွန်လ26ရက်နေ့မှာဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ဒီဒေသအချို့မှာဆိုလို့ရှိရင်ပြည်တွေစင်တယ်မှာစင်တယ်တော့တုံးခဲ့တဲ့အနေအထားမျိုးတွေလည်းလို့တွေ့ရှိပါခင်ဗျာဟုတ်တုံလေးအားကောင်းနေရတဲ့ကြောင့်မလို့ဒီနေရာပြီးတော့မူတန်တာအဲမူတဲ့လေရင်တိုက်ခဲ့တဲ့အခြေအနေမျိုးတွေဆက်ပြီးဖြစ်ပေါ်နေပါတော့နော်ကျွန်တော်တို့မိုးဒလန်ထားပြီးခဲ့တဲ့နှစ်ရက်လောက်ကစပြီးဒီလိုအခြေအနေဖြစ်ပေါ်နိုင်နေဆိုပြီးတော့လေဒီမိုးကြီးနဲ့တတိယတွေထုတ်ပြန်ခဲ့တာလည်းရှိပါရခင်ဗျာ
အလားတူတနင်္သာရီတိုင်းဒဝယ်မြို့ဘက်မှာလည်းရေကြီးမှုတွေဖြစ်ပေါ်နေသလိုကရင်ပြည်နယ်မှာလည်းဒီရက်ပိုင်းတွင်မိုးကြီးပြီးတော့တောင်ပြိုလာကြောင်းအာရှလမ်းမအစ်စ်ကြီးမှာကားလမ်းပိတ်မှုတွေဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကစပြီးရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေဘက်မှာအချိန်ကာလမို့မိုးရွာသွန်းမှုတွေဖြစ်ခဲ့ပြီးထူးခြားဖြစ်စဉ်အဖြစ်မိုးသီးကြွေတာတွေလည်းရှိခဲ့ပါတယ်မြန်မာနဲ့နီးတဲ့အင်ဒီနာချင်းထိုင်းနိုင်ငံမှာတော့မိုးရွာသည်ရောက်ရှိနေပေမဲ့နေရာတချို့မှာသာမိုးရွာသွန်းနေပြီးတချို့နေရာတွေမှာတော့ပူပြင်းတဲ့ရာသီဥတုဒဏ်တွေခံနေရလို့နေရာတချို့မှာရေပြတ်တောက်မှုတချို့ရှိနေပါတယ်မိုးကောင်ရေရှားဖြစ်နေတာကတော့ပထုံထာနီဖိကျစ်စီစကက်ခရိုင်နေမှာနှစ်ပေါင်း90အတွင်းမိုးကောင်ရေရှားမှုဒဏ်ကိုခံနေရပါတယ်။ဆယ်ရီမှာရေမရှိတော့တာကြောင့်လယ်သမားတွေလည်းဒုက္ခရောက်နေကြပါတယ်။ဒီရက်ပိုင်းအတွင်းမှာတော့ထိုင်းနိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းမှာမိုးရွာသွန်းမှုတွေရှိနိုင်ကြောင်းထိုင်းမိုးလေဝသဌာနကဒီကနေ့ထုတ်ပြန်ထားပါတယ်။လက်ရှိထိုင်းနိုင်ငံတောင်ပိုင်းချုံဖွန်ခရိုင်ဆင်အန်းဆိုတဲ့နေရာဒေသမှာတော့ရေကြီးမှုတွေကြုံနေရပါတယ်ရှင်။
မအေးမှာပြပြပေးသွားတာပါအခုကျမတို့အတန်လွတ်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ Asia Set 7ကနေကြိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တသုရဆောင်နဲ့ American တခွင်နဲ့သိပ္ပံနဲ့နီးပညာသတင်းပတ်စင်ကန္တတွေကိုလည်းနားဆင်ကြရမှာပါရှင်ညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင်
ပြည်ထောင်နိုင်ငံကဆက်ရုံတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့သည်လို့တန်လျာရှိသူတဦးကိုထိမ့်သိမ်းထားလိုက်နိုင်ပြီလို့ဒီပြည်ထောင်သမရဖရန်ဆွာအွန်လိုင်းကပြောပါတယ်ပြည်ထောင်နိုင်ငံတောင်ပိုင်းကလီယွန်မြို့စင်ကြေဘုံမှာရှိတဲ့ဆက်ရုံမှာဒီတိုက်ခိုက်မှုဖြစ်ခဲ့တာပါဆက်ရုံအဝင်ဝဂေတကားမှာအာရေဗစ်ဘာသာစကားနဲ့ရေးထားတဲ့အလံဒါမှမဟုတ်စာတန်းနဲ့တူလူတဦးရဲ့ခေါင်းကိုဒီကနေ့မှာချိန်ဆထားတယ်လို့သတင်းတွေမှာဖော်ပြပါတယ်မစ္စတာအွန်လိုင်းကဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့တန်ဖြစ်တယ်ဆိုတာတန်လျာရှိစရာမလိုဘူးလို့ဒီဘရက်ဆဲမှာကျင်းပနေတဲ့ဥရောပသမဂ္ဂထိပ်သီးညီလာခံကထွက်ခွာခင်မှာပြောဆိုခဲ့ပါတယ်ဆိုမာလီယာနိုင်ငံတောင်ပိုင်းလီဂိုမျိုးကအာဖရိကသမဂ္ဂညီညာရေးထိန်းသိမ်းရေးတပ်ရဲ့အခြေစိုက်စခန်းတစ်ခုကိုအဲရှာဘတ်စစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်တောက်ကြောင်ဤအစောပိုင်းမှာပဲဒီစခန်းတွင်းကိုစစ်သွေးကြွတွေကအသေးခံကာဗွန်ခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်ခဲ့ကြတာပါအဲရှာဘတ်ပြောခွင့်ရသူဒီတဦးကတော့အာဖရိကသမဂ္ဂညီညာရေးတပ်ဖွဲ့ဝင်50ကျော်ကိုတပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်American ပြည်အောင်စု Federal ဆွေးရဝန်ထမ်းတွေရဲ့ကိုရေးချက်လက်တွေကို online ကနေ cyber တိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့နောက်ကမှာတရုတ်နိုင်ငံပါဝင်နေလို့တန်မြတ်ရှိကြောင်း American ထိတ်တန်းထောင်လိုင်းရေးအကြီးအကဲတဦးကမနေ့ကပြောဆိုလိုက်ပါတယ်အမျိုးသားထောင်လိုင်းရေးဖွဲ့ညွှန်ကြားမှု James Clapper အနေနဲ့အခုလိုပြောကြားလိုက်တာဟာ American ထိတ်တန်းတာဝန်ရှိသူတယောက်အနေနဲ့တရုတ်နိုင်ငံအပေါ်ကိုပထမဦးဆုံးအကြိမ်တိုက်ရိုက်ဆက်ဆွဲပြောဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာသွေးလွန်တုတ်ကွေးရောဂါကူးစက်ခံရသူအရေအတွက်9000ကျော်ကနေ9000လောက်အထိရှိလာပြီးလွန်ခဲ့တဲ့အပတ်တွင်လူပေါင်း40လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကိုကပီ AP သတင်းမှဖော်ပြထားပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမနန္ဒာချမ်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Glenn von Carlio ဖြစ်ပါတယ်ကျမနားလည်ဖိုက်ပါည9နာရီမှာထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်VOA နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington. Thank you.